အာဏာရ NLD ပါတီရဲ့ဥပဒေအကြံပေးလဲဖြစ်ရှင်နေကွန်ရဲ့ဦးဆောင်သူတဦးလဲဖြစ်တဲ့တရားလွတ်တော်ရှင်နေဦးကိုနီကိုလူမြင်ကွင်းမှာအနိကက်လုတ်ကြံတက်ဖြတ်သွားတဲ့တနက်သမားကိုရဲတွေကဖမ်းမိထားပြီလို့ဆိုပေမဲ့တာဝန်ရှိသူတွေကဒီအမှုမှန်ပေါ်ပေါက်ရေးလှုပ်ဆောင်ဖို့လိုတယ်လို့ NLD ပါတီကရော88မျိုးဆက်ခေါင်းဆောင်တွေကပါတောင်းဆိုလိုက်ကြပါတယ်။ဒါဟာမြန်မာနိုင်ငံရဲ့တရားရေးမှန်နိုင်အတွက်စိန်ခေါ်မှုဖြစ်တယ်လို့လည်းပြောဆိုကြပါတယ်။သူတို့တွေရဲ့တုံ့ပြန်သံတွေကိုကိုညံဝင်းအောင်ပြောပြပေးပါရှင်
။ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကဂျကာတာမြို့နဲ့မာလေကိုပြည်နယ်တို့မှာဇန်နဝါရီလ22ရက်ကနေ29ရက်နေ့ထိပြုလုပ်ခဲ့တဲ့ခေါင်းဆောင်မှုဆွေးနွေးပွဲအစီအစဉ်ကိုတက်ရောက်ပြီးဒီကနေ့ရန်ကုန်မြို့နိုင်ငံတကာလေဆိပ်ကိုပြန်ရောက်လာချိန်ညနေ 4:40 လောက်ကတာမင်နယ်1မှာတနက်သမားတဦးရဲ့အနီးကပ်ပစ်ခတ်မှုကြောင့်ပွဲချင်းပြီးတည်ဆုံသွားကြောင်းနိုင်ငံတော်ရုပ်မြင်သံကြားဌာန MRTB ကသတင်းထုတ်ပြန်ခဲ့ပါတယ်။လှုပ်ကြံသူကိုအခင်းဖြစ်တဲ့နေရာမှာတင်ဖမ်းမိထားကြောင်းလည်းသိရပါတယ်။လှုပ်ကြံတပ်ဖြတ်သူကိုဖမ်းဖို့ကြိုးစားခဲ့တဲ့တက္ကစီဒရိုက်ဘာတဦးဟာလည်းတနက်နေ့အပြစ်ခံရပြီးဆေးရုံမှာတည်ဆုံသွားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လှုပ်ကြံသူဟာမန္တလေးမြို့ကဖြစ်ပြီးသူ့စီကတနက်နေ့ကြီးစံလေးသိမ်းမိထားတယ်လို့လေရင်နဲ့ရေးထားတဲ့ရဲအစီရင်ခံစာတစ်စောင်းလူမှုမီဒီယာတွေမှာပြန့်နှံ့နေပေမဲ့ VOA ကတရားအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။ဥကိုနီအခုလိုအလုတ်ကြံခံရပြီးနောက်ပိုင်းလုံညုံကြီးကိုတိုးမြှင့်ထားတယ်လို့ရန်ကုန်တိုင်းအစိုးရနေလုံဝန်ကြီးဘူမူကြီးတင်ထွန်းအောင်ကပြောပါရယ်။
တော့လုံညုံကြီးတိုးမြှင့်ပြီးဆောင်းနေပါရယ်။နော်ကျွန်တော်လုံနေဆုံးဖြစ်သေးတယ်
။နိုင်ငံတော်ပြည်ပြင်ပြောင်းလဲရေးလုံနေချင်းဖွဲ့စည်းပုံအခြေခံဥပဒေပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလုပ်ခဲ့တဲ့ရှိနေကြီးဥကိုနီကိုဘာရွေချက်တွေနဲ့အခုလိုလှုပ်ကြံတပ်ဖြတ်ရတာလေဆိုတဲ့အမှုမှန်ပေါ်ပေါက်ရေးအတွက်လုံညုံရေးအဖွဲ့နဲ့တရားရုံးတွေကထိထိရောက်ရောက်ကင်တွဲဆောင်ရွက်လာအောင် NLD ပါတီကစူးစမ်းလှုပ်ဆောင်သွားမယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ
်ဒါတိုင်းပြည်အတွက်လှုပ်တဲ့နေရာမှာအကြမ်းဖက်တဲ့နီလာကိုအမှန်လို့ထင်သွားမှကျွန်တော်အရန်စိုးရင်ပါတယ်ဒီလိုနီလာကိုကျွန်တော်ဘယ်တော့မှလက်မခံပါဘူးဘာဆောင်ရွက်မလဲဆိုတော့အဓိကတော့ဥပဒေပဲဒီလိုလောက်ကြံတဲ့ကိစ္စဥနေကွယ်လွန်တဲ့ကိစ္စဒီလိုဖြစ်တာကဥပဒေနဲ့အညီတိတိကျကျအရေးယူဆောင်ရွက်ဖို့တရားစီရင်ဥပဒေကိုအတိအကျလိုက်နာဆောင်ရွက်ဖို့ဆောင်ရွက်အောင်စူးစမ်းဖို့ကျွန်တော်ဒါပဲဒါအဓိကလုံးပ
ါတရားရေးလွှတ်တော်ရှိနေကြီးဥကိုနီကိုအခုလိုလောက်ကြံတက်ပြတ်တာဟာပြည်သူလူထုရဲ့နေစဉ်ဘဝလုံခြုံရေးအတွက်ပါခြောက်ခြားစရာဖြစ်လာတာကြောင့်ဒါကိုအပြင်းအထန်ရှုံချတယ်လို့88မျိုးဆက်ခေါင်းဆောင်ဥကိုကိုကြီးကပြောပါတယ်
အခုဘာလဲပြောပြောကျွန်တော်တို့အခုဒီဒီမိုကရေစီပြည်ကပြောင်းလဲရေးမှာဟိုတပြက်တအားဆောင်ရွက်နေတဲ့ဥပဒေသမားတယောက်ဆုံးရှုံးသွားတာအတွက်ကိုလူပုဂ္ဂိုလ်အရာရောနိုင်ငံရေးရာရောကျွန်တော်တို့အကြီးအကျယ်ကျွန်တော်တို့စိတ်မကောင်းဖြစ်တယ်လေစိတ်လိုမျိုးလူမြင်ကွင်းမှာဖြစ်တယ်ဆိုတာကလည်းအများပြည်သူကပါဒါကဟိုခြောက်ခြားစေတယ်ဒါကြောင့်မလို့ဒီလိုဖြစ်ရမျိုးကနိုင်ငံအတွက်လည်းအမှန်အကြီးအကျယ်နဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အမှုမှန်ဖော်ထုတ်နိုင်ဖို့နဲ့ထိထိကျကျအရေးယူနိုင်ဖို့နောက်နောက်ဒီလိုမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်အရာရောနိုင်ငံရေးအရာဘာသာရေးအရာပါဒါအရေးကြီးတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။လောက်ကြံခံရတဲ့ရှေ့နေကြီးဦးကိုနီဟာပြဿနာကိုညင်သာတဲ့လမ်းကြောင်းကနေပြေးလည်အောင်ဖြေရှင်းတတ်သူလို့ရှေ့နေတူဦးလည်းဖြစ်တဲ့ NLD ပါတီပြောခွင့်ရဦးညံဝင်းကပြောပါရယ်
။ကျွန်တော်နဲ့အကြောင်းပါတဲ့ကတိခဲ့ကြတယ်အဲ့ဒီချိန်။နောက်ရှေ့နေလောကရောက်တော့လဲဒီလိုပဲရုံးနေမှာသူနဲ့ကျွန်တော်နဲ့သုံနေကြ။သူကဘယ်ကိစ္စမဆိုကြည်လေအောင်ပြောဆိုညှိနှိုင်းလို့တဲ့ဆန္ဒသူကအမြဲတမ်းရှိတယ်။အဲ့ဒါကကျွန်တော်အနှစ်ချိတ်ဆုံးသူ့ရဲ့သဘောထားပါ။အဲ့ဒီလိုလူမျိုးပေါ်မှာဒီလိုလှုပ်တာကတော့တကယ်ကိုစန့်ကျင်ပဲအုပ်စုလို့ပဲပြောချင်တယ
်။ဥက္ကဏီလှုပ်ကြံခံရခြင်းဟာနိုင်ငံတော်အတွက်ဆုံးရှုံးမှုတရားဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်ဥက္ကိုကြီးကမြင်ပါတယ်
။ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးအပြောင်းလဲမှာဒါအများကြီးသူဆောင်ရွက်ခဲ့တာတွေရှိပါတယ်။ကျွန်တော်တို့ကိုနိုင်ကလည်းဒီမိုကရေစီလို့ပြောရင်တရားဥပဒေစိုးမိုးရေးနဲ့ဥပဒေစုတော်ကနေတက်ကြွနားလေတဲ့သူတွေရဲ့အခန်းကဏ္ဍဟာအင်တန်ကြီးကြီးပါတယ်။ဒါကြောင့်ဒါကျွန်တော်တို့အားလုံးအတွက်ဒါဆုံးရှုံးမှုတစ်ခုလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ပြီးခဲ့တဲ့နှစ်တင်မှာကလေးကဒီဘာသာရေးပဋိပက္ခတွေပါဖြစ်နေတဲ့အခြေအနေမျိုးမှာအခုကိစ္စကိုအကြောင်းပြုပြီးတော့ကျွန်တော်တို့တခြားမလိုလားအပ်တဲ့ပြဿနာတွေမဖြစ်အောင်ဒီနိုင်ငံရေးဘာသာရေးလူမှုရေးအတင်းအကျပ်ခေါင်းဆောင်တွေဩဇာတေကမှာရှိတဲ့သူတွေအားလုံးကဒီအခြေအနေကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ကတော့ထိန်းသိမ်းကြစီခြင်းနဲ့
ရခင်စီအစိုးရလက်ထက်နဲ့ဦးသိန်းစိန်အစိုးရလက်ထက်ဒီမှာ၄လောင်း၅လောင်းပြိုင်လူတက်မှုတွေဖြစ်ခဲ့ပေမဲ့အမှုမှန်ပေါ်ပေါက်အောင်လုံညုံရေးတပ်ဖွဲ့ကရောတရားရုံးတွေကပါအခုချိန်ထိလှုပ်ဆောင်နိုင်ခဲ့ခြင်းမရှိသေးပါဘူး။အာဏာရ NLD အစိုးရအသစ်လက်ထက်မှာလည်းရန်ကုန်တိုင်းအစိုးရအဖွဲ့ယုံအတွင်းနဲ့ရန်ကုန်ကစူပါမားကတ်တချို့မှာပေါက်ကွဲမှုတွေဖြစ်ခဲ့ပေမဲ့အခုထိအမှုမှန်ဖော်ထုတ်နိုင်တာမျိုးမတွေ့ရသေးပါဘူး။ လက်ရှိ2008ဖွဲ့စည်းပုံအရလုံခြုံရေးဘက်မှတာဝန်ရှိတဲ့ပြည်ထောင်စုနဲ့ကာကွယ်ရေးနယ်စပ်ရေးရာတွေကိုတက်မတော်ကကင်တွယ်ထားဆဲဖြစ်ပါတယ်ခင်ဗျာ။